လွန်ခဲ့တဲ့2009ခုနှစ်စက်တင်ဘာလအတွင်းကစစ်အစိုးရကိုတန်ဃာတော်တွေသပိတ်မှောက်ခဲ့ကြတဲ့6နှစ်မြောက်အခမ်းအနားကိုဒီနေ့ရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်ကတာဓုကျောင်းတိုင်မှာကျင်းပခဲ့တာပါ။အမျိုးဘာသာသာသနာထိန်းသိမ်းကာကွယ်ရေးပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးစစ်မှန်တဲ့အခြေခံဒီမိုကရေစီရရှိရေးစတဲ့ရည်ရွယ်ချက်၄ချက်နဲ့ဒီရွှေဝါရောင်6နှစ်ပြည့်အခမ်းအနားကိုကျင်းပတာလို့သိရပါတယ်။ဒီနေ့အခမ်းအနားကိုမန္တလေးပခုတ်ကူစကိုင်းစတဲ့မြို့ကြီးတွေကထင်ရှားတဲ့ဥဆောင်တန်ဃာတော်တွေလည်းတက်ရောက်မိတ်ကြားခဲ့ကြပါတယ်။1990ခုနှစ်ကတကြိမ်2009ခုနှစ်ကတကြိမ်အဲ့ဒီအချိန်ကစစ်အစိုးရကိုတန်ဃာတော်တွေကပတ္တနိကုဆနကန်ဆောင်တပိတ်မှောက်ခဲ့ကြတာဖြစ်တဲ့အတွက်တပိတ်ပြန်လည်ပေးဖို့အစိုးရကတန်ဃာတို့တရက်လုံးကိုဝင်ချတောင်းပန်ဖို့လိုကြောင်းတာဓုကျောင်းတိုက်မှာရွှေဘော်ရောင်တန်ဃာတော်တပားဖြစ်တဲ့ဦးစန္ဒာသီရိကမိန်ကြားခဲ့ပါတယ်
ကိုယ်စင်းတို့တန်ဃာတို့အနေနဲ့ပတ္တနေကုသလကံဆောင်ပဲပြုလုပ်ထားတာ90ခုနှစ်ကဲ2009ခုနှစ်ဆိုလို့ရှိရင်စေစိုးရလက်ထက်မှာနှစ်ကြိမ်ဖြစ်ခဲ့ပါတယ်တိုင်းပြည်မှာပြည်သူလူထုအကျိုးကိုငဲခွက်ပြီးတော့သပိတ်မှောက်ကံဆောင်ထားတဲ့ကိစ္စကိုပြန်ပြီးတော့သပိတ်လှန်ပေးခြင်းနဲ့ကိုစင်းတို့ရဲ့ဗုဒ္ဓဘာသာတရားအရာကိုစင်းတို့သပိတ်မှောက်ထားတဲ့အစိုးရမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဆရာတော်တန်ဃာတော်တွေကိုဝင်ချတောင်းပန်လျှောက်ထားခြင်းကိစ္စပြုမှသာလျှင်ကိုစင်းတို့ကသပိတ်ကိုလှန်ပေးလို့ရမှာဖြစ်တယ်
တန်ဃာတို့တရက်လုံးဟာသာသနာအတွက်လူအဖွဲ့အစည်းတရက်လုံးအတွက်လှုပ်ဆောင်ကြမှာသာတန်ဃာနဲ့ညီမယ်လို့မန္တလေးမြို့ကဂလုံနီဆရာတော်ဥကာဝိယကမိန်ကြားခဲ့ပါတယ
်အထက်ကကျောင်းတို့နဲ့ကြီးတဲ့ဆရာတော်တွေကလည်းကျောင်းတို့ကရင်ဝယ်သားလို့သဘောမထားတော့တားကောင်းနေလို့မြင်နေရတာတကယ်ဆိုရင်သာသနာထုံးကပြန်သွားသာသနာအယောင်ကားတွေတောက်ပါလာသဘောတွေထွက်လာဟိုးကြီးကြီးဆရာကြီးရဲ့အောက်ကွေးသာမဏေရဲ့ဒီဒါနဲ့သာသမီတို့ဖွဲ့မေတ္တာကရုဏာအပြည့်အဝထားပြီးတော့အာဂတိလေးပါးကိရှိစွာပြီးသာသနာပြုရေးတိုင်းပြည်မှာတိကဆိုးတွေမရှိဘူးတော်ဝန်နဲ့ဇာဟောလေအမှန်တရားကဘယ်မှာလဲဒီနေ့ရန်ကုန်မြို့ချောင်းလင်းမြောက်ရွှေရောင်ဒေါ်လာယာနီနိဗ္ဗာန်ရဲ့ခန်းတော်မှာခြေလေးကဆရာတော်မတော်များနဲ့အောက်ကညီတော်ညုံတော်များဓမ္မနဲ့တော့ညီတော်ကိုလို့တပည့်လို့သာသမီလို့သဘောသာကြည်ကြည်နဲ့ဒီကြီးတာသိအောင်သိတာပပြအောင်ဆောင်ရွက်ပြီးတော့သာသနာတော်ကြီးကိုချီးကျူးကြည်ကြည်စီစီရုံရုံယဟာရှိခြင်းတန်ခါရှိခြင်းတန်ခါဆိုရင်တန်ခါနဲ့ညီဖို့ညီရမယ်ပြည်သူအတွက်လုပ်ရမယ်သာသနာအတွက်လုပ်ရမယ်လူအတွက်မလုပ်ပါဘူးယဟန်ဆိုတာလူမျိုးအားလုံးကောင်းစားဖို့လိုရတာလူဖွဲ့ကြီးတစ်ခုတည်းကောင်းစားဖို့လို့ရင်ယဟန်မဟုတ်ဘူး
ခေဆက်ဆက်တန်ဃာတော်တွေဟာတိုင်းပြည်အတွက်ဆောင်ရွက်ခဲ့တဲ့တာရကတွေရှိတာတွေကိုလည်းဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့88မျိုးဆက်ပွင့်လင်းလူမှုအဖွဲ့အစည်းကကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောကြားခဲ့ပါတယ
်။အရှင်ဖျားတို့ဆင်နွှဲခဲ့တဲ့အရေးတော်ပုံများဟာအမတန်အရာရောက်ခဲ့ပါတယ်။ဖက်စစ်တော်လှန်ရေးခေတ်ကလေးကယဟန်တန်ဃာတွေမပါဘဲနဲ့မရခဲ့ပါဘူး။အိုးအိုးဓမ္မတို့လက်ထက်ကစပြီးတော့နိုင်ငံရေးနားမျက်စိဖွင့်ပေးခဲ့တာတန်ဃာတော်တွေကစပါတယ်။အဲ့ဒီကျေးဇူးတရားများဟာဒီနေ့ထိတည်နေသေးပါဆက်ပြီးတော့နားမျက်စိတွေဖွင့်ပေးပါအရှင်ဖျားတို့ပါလာမှတိုင်းပြည်ရဲ့အချိုးအခွင့်အပြောင်းအလဲကြီးကိုရောက်နိုင်ပါတယ်။တပည့်တို့ကျောင်းသားကြီးပဲလုပ်လို့လည်းမရပါဘူး။အရှင်ဖျားတို့တကယ်ပူးပေါင်းပြီးတော့လိုအပ်လို့ထွက်ပြီးဟိတ်ဆိုရင်တိုင်းပြည်ဟာအပြောင်းအလဲကိုငြင်းဆန်လို့မရပါဘူး။ဘယ်မင်းမှလည်းတင်းခံလို့မရပါဘူး။2009ခုရေဝါရောင်တော်လှန်ရေးကြီးအကျိုးဆက်ကြောင့်ကလည်းအပြောင်းအလဲဟာမြန်မြန်ဆန်ဆန်ဖြစ်လာပါတယ်
။လက်ရှိမြန်မာနိုင်ငံရဲ့အပြောင်းအလဲဟာပြောခွင့်ဆိုခွင့်ရလာတယ်ဆိုပေမဲ့နိုင်ငံရေးအရာဆုံးဖြတ်ချက်ခိုင်ခိုင်မာမာမရှိသေးတာမို့တန်ဃာတော်တွေနဲ့အတူပြည်သူလူထုအားလုံးကြော်ဖြတ်နိုင်ဖို့လိုအပ်ကြောင်း88မျိုးဆက်ကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုကိုကြီးကအခမ်းအနားမှာပြောကြားခဲ့ပါတယ်
။ဆရာတော်တန်ဃာတော်များဆိုတာကလည်းသုံးကုန်းဝေယဝိသဒကာဒကမတွေကိုနိုင်ကချို့တဲ့ဆင်းရဲလာပြီးဆိုရင်ဆရာတော်သမတော်များကမဆိုင်လို့နေလို့မရအောင်ရှစ်လေးလုံးကာလမှာကြွေးကြော်ကြံကိုပြန်ကြည့်ပါပြည်သူဖုံဖုံဒိုဖုံဖုံလို့ပဲကြွေးကြော်ခဲ့တာပါအစိုးရဖုံဖုံဒိုဖုံဖုံလို့တစ်ခါမှမကြွေးကြော်ဘူးကျွန်တော်တို့ဒီနေ့အပြောင်းအလဲဟာအင်မတန်အန္တရာယ်ကြီးတဲ့အခြေအနေတစ်ခုမှရှိပါတယ်။အခုလိုမျိုးဖြေလျှော့တဲ့ကာလဟာအဲ့ဒါကိုနိုင်ကထောင်ချောက်တစ်ခုလိုဖြစ်တတ်ပါတယ်။အရင်ကဒီလိုလူစုလိုမရဘူး။တခုခုစကားပြောရင်နောက်လည်ကြည့်ရတာ။အဲ့ဒါလိုအခြေအနေမျိုးကနေအခုပြောခွင့်ရတယ်ပြော။ဒါပေမဲ့နိုင်ငံရေးဆုံးဖြတ်ချက်ဘာတစ်ခုမှခိုင်ခိုင်မာမာမချနိုင်ဘူး။ဒီတဲ့ပိုဆိုးတာကအဲ့ဒီအခြေအနေကနေပြန်လျှော့ချသွားတဲ့နိုင်ငံတွေကဘာမှမြောက်များစွာရှိပါတယ်။ကျွန်တော်တို့ဒီအခုပြောင်းကာလကိုဘယ်လိုစီမံခန့်ခွဲမလဲဆိုတာဟာစဉ်ညုံတရားနဲ့လက်တွေ့ရလက်ထွက်အောင်ဘယ်လိုချင်းကံမှုမျိုးတွေနဲ့ဆောင်ရွက်ကြမယ်ဆိုတာကိုဆက်ပြီးဆောင်ရွက်သွားကြပါလို့တိုက်တွန်းရင်းနဲ့ဒီကုန်းချုပ်ပါတယ
်။ရွှေဘော်ရောင်တန်ကအရေးဟာတိုင်းပြည်အပြောင်းအလဲတစ်ခုဖြစ်အောင်တွန်းအားပေးခဲ့တာဖြစ်တယ်လို့ရှေ့ဆက်ပြီးဒီမိုကရေစီစနစ်ကိုပိုပြီးပြပြနိုင်ဖို့အတွက်အားလုံးဝိုင်းဝန်းလှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ဒီနေ့အခမ်းအနားတက်ရောက်လာတဲ့တန်ဃာတော်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကပြောဆိုကြကြောင်းပါခင်ဗျာ။